မြန်မာနိုင်ငံကမြို့တချို့မှာတော့ပြီးခဲ့တဲ့အောက်တိုဘာလ25ရက်နေ့ကနေစပြီးစစ်ကောင်စီနဲ့စစ်တပ်ထောက်ခံတဲ့ချီတက်ပွဲတွေလုပ်နေကြတာမှဒီကနေ့မှာတော့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာတက်ထောက်ခံပွဲတွေလုပ်ခဲ့ကြပါတယ်။တက်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့အေအေတို့ကြားမှာနားလည်မှုနဲ့အပြစ်ခတ်ရပ်ထားပြီးတော့ရခိုင်ပြည်နယ်တည်ငြိမ်နေတဲ့အချိန်မှာအခုလိုမျိုးတက်ထောက်ခံပွဲတွေလုပ်တာကတော့ရခိုင်ပြည်နယ်ရဲ့တည်ငြိမ်အေးချမ်းမှုကိုပြတ်ပြားစေနိုင်တယ်လို့ရခိုင်အရေးလေ့လာသူတွေကပြောပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကပေးပို့လာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်။
အနာဒိတ်အုပ်ချုပ်နေတဲ့စစ်ကောင်စီနဲ့စစ်တပ်ထောက်ခံပွဲတွေကိုရခိုင်ပြည်နယ်ကတောင်ကုန်းမြို့နယ်ကြောက်ရွှေမြို့တို့မှာဒီနေ့အောက်တိုဘာ26ရက်နေ့မှာပြုလုပ်ခဲ့ကြပါတယ်။အင်အား50ထက်မနည်းလူစုလူဝေးနဲ့ချီတက်ထောက်ခံပွဲလုပ်ခဲ့ကြတာပါ။တပ်မိသားစုဝင်တွေနဲ့ကြံ့ခိုင်ရေးပါတီဝင်တွေစုပေါင်းထောက်ခံပွဲလုပ်ခဲ့ကြတာဖြစ်တယ်လို့ဒေတာကန်တွေကပြောပါတယ်။တက်ထောက်ခံပွဲတွေဟာရခိုင်ကိုစားပြုလုပ်တာမဟုတ်ဘဲတပ်မိသားစုတွေဥဆောင်ပြီးလုပ်တာဖြစ်တယ်လို့ရခိုင်လူ့အခွင့်အရေးလှုပ်ရှားသူကိုတန်းလှကပြောပါတယ်
။အခုလုပ်တဲ့လူတွေကနေပြီးတော့ဒီအဲ့ဒီဒေတာမှာရှိနေကြတဲ့ဒီတက်မတော်ပေါ်ဒီစစ်ကောင်စီရဲ့မိသားစုဝင်ပေါ်တယ်နော်သူတို့ပဲဒီအပြင်သူတို့ပဲဥဆောင်ဥစည်းဥဆောင်လုပ်ပြီးတော့ဒါလောက်တာဖြစ်တာပေါ့ဆိုတော့ဟိုဒါကလည်းအပေါ်သူတို့ရဲ့အပေါ်ကနေပြီးတော့ဒီသက်ဆိုင်ရာသက်ဆိုင်ရာဘောကနေပြီးတော့ဒီခိုင်းစင်မှုအရာပဲပေါ်ရတာလောက်ရမယ်ဆိုပြီးတော့ဒီ pressure အရာပဲလောက်ရတာဖြစ်တယ်ပေါ့
တက်မတော်နဲ့ရခိုင်လက်နက်ကင်အေးအေးတက်ဖွဲ့ကြတိုက်ပွဲတွေရက်ပြီးအခြေအနေတွေတည်ငြိမ်နေတဲ့ရခိုင်ပြည်နယ်မှာအခုလိုတက်ထောက်ခံပွဲတွေလုပ်နေတာကနှစ်ဖက်အကြားတိစောက်ထားတဲ့ရခိုင်ပြည်နယ်ရဲ့တည်ငြိမ်အေးချမ်းရေးပြတ်သွားနိုင်တယ်လို့ရခိုင်ပြည်နယ်အရေးလေးလာသုံးသက်သူဥဖေတန်းကပြောပါတယ
်ဒီလိုထောက်ခံတဲ့လူတွေကတမန်တော်ကိုထောက်ခံမယ်ဆိုရင် ULDA ချိန်ချုပ်ထားတဲ့ဟာလာအများစုနေရာမျိုးမှာတကယ်တမ်းကျတော့လုပ်လို့မရဘူးလုပ်တယ်ဒီလုပ်တယ်ဆိုရင်ရော ULDA ကိုကန့်ကွက်တဲ့သဘောလားတမ်းနေဆိုတာကတော့လောလောဆယ်ဒါနားလည်မုံရောက်ရင်းခိုင်းရင်းကိုတိရှောက်ထားတာပဲရှိရဲဒါသဘောတူရှိရနော်ရေရှည်မှာဘယ်တော့သွားမယ်မသွားဘူးဆိုတော့ပြောလို့မရဘူးအဲ့ဒီကာလမျိုးမှာတက်ကိုတက်တက်ထောက်ခံပြန်အားဖြင့်ဒီကောငင်းငင်းလေးတိရှောက်ထားတာကိုလည်းသွားပြီးတော့ပုံလေးထိခတ်တယ်ပေါ့အဲ ULDA ကိုမထောက်ခံဘူးလားဆိုတော့မိခွန်းနေလဲပေါ်လာတယ်အဲချုံကြီးပြောရင်တော့ဒါကလူကစုရောက်ကလုတ်တဲ့ပွဲပဲဖြစ်တယ်ဒုတိယတစ်ချက်ကတော့ဒါခဏမြင်းရဲ့တင်အေးချမ်းကြီးကိုဒီအချိန်မှာဒါကနေနေတော့ရောင်မြတ်ဟတ်တယ်ပေါ့နော်အဲ့ဖြစ်ပြမှုလို့ကျွန်တော်ကထင်တယ
်ဒီနေ့စစ်ကောင်စီထောက်ခံပွဲလုပ်တဲ့တောင်ကုန်းနဲ့ကြောက်ဖြူမြို့တွေဟာအေးအဖွဲထိန်းချုပ်မှုအားနည်းတဲ့နေရာတွေဖြစ်ပါတယ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံအဝန်စစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေရှိခဲ့ပေမဲ့လည်းရခိုင်ပြည်နယ်မှာတော့အမျိုးသားဒီမိုကရေစီအဖွဲချုပ် NLD ပါတီဝင်တွေလောက်သာအာဏာရှင်စန့်ကျင်ရေးလှုပ်ရှားခဲ့တာရှိပြီးတော့တပြည်နယ်လုံးအတိုင်းအတာနဲ့စန့်ကျင်တာမျိုးတွေမရှိခဲ့ပါဘူးရခိုင်လက်နက်ကိုင်အေးအဖွဲ့ဟာရခိုင်ပြည်နယ်ထဲမှာအုပ်ချုပ်ရေးနဲ့တရားစီရင်ရေးပိုင်းကိုလှုပ်ဆောင်နေတာတွေရှိပါတယ်။ဒါကြောင့်ရခိုင်ပြည်နယ်ရဲ့တည်ငြိမ်အေးချမ်းရေးအတွက်စစ်အာဏာရှင်စန့်ကျင်လှုပ်ရှားတာတွေကိုထိန်းချုပ်ခဲ့တာဖြစ်နိုင်တယ်လို့ဥဖေတန်းကသုံးသပ်ပါတယ်
။စစ်ကောင်စီကအာဏာသိမ်းခဲ့တာပေါ့နော်။ဟို ULDA နဲ့လည်းတိုက်ပွဲတွေကိုရရှိထားတယ်။အဲဒီဘက်ကလည်းပဲ PDF လှုပ်ရှားမှုတွေ CDM လှုပ်ရှားမှုတွေအဲ့လိုလေဒီဘက်မှာမပေါ်ဘူး ULDA ကလည်းဒါမျိုးမပေါ်အောင်ပေါ့နော်ထိန်းချုပ်တယ်ဘာလို့ဆိုတော့ပြည်နယ်မှာစစ်မဖြစ်တဲ့ကာလမျိုးမှာတည်ငြိမ်အေးချမ်းနေအောင်အဲ့တစ်ဖက်ကလည်းထိန်းသိမ်းနေတဲ့ကာလမျိုးဖြစ်တယ
်မြန်မာနိုင်ငံအတွင်းကစစ်တပ်နယ်မြေလို့လူသိများတဲ့ပြည်ဦးလွင်မိထီလာနေပြီးတော့မတ်တရာမြို့တွေမှာတူညီဝစ်ဆောင်ဝစ်ဆင်ထားသူတွေအပြင်စစ်မှုထမ်းဟောင်းတချို့နဲ့အမျိုးသားရေးထောက်ခံသူယာနဲ့ချီတက်လမ်းလျှောက်ခဲ့ကြပြီးတော့တိုင်းပြည်အာဏာရယူထားတဲ့မြန်မာစစ်တပ်ကိုထောက်ခံကြောင်းအော်တိုဘာလ25ရက်နေ့ကစပြီးဆန္ဒဖော်ထုတ်ပွဲတွေလုပ်လာတာပါ။ရခိုင်ပြည်နယ်တန်တွဲမြို့၊ကချင်ပြည်နယ်မြေကြီးနားမြို့နဲ့မွန်ပြည်နယ်မော်လမြိုင်မြို့တို့မှာလည်းတက်ထောက်ခံပွဲတွေမနေ့ကလုပ်ခဲ့ပါဗျ။ဒီနေ့မှာတော့ရခိုင်ပြည်နယ်အတွင်းကတောင်ကုန်းနဲ့ကြောက်ရွှေမြို့နယ်တွေမှာတက်ထောက်ခံပွဲတွေလုပ်ခဲ့တာပါ။ကိုဗစ်ကပ်ရောဂါကြောင့်မြန်မာနိုင်ငံအနှံ့အပြားမြို့နယ်တော်တော်များများမှာမလိုအပ်ဘဲအပြင်မထွက်ဖို့တိရထုံအမိန့်ကိုကျမ်းမာရေးဌာနကထုတ်ပြန်ထားသလိုတချို့မျိုးနယ်တွေမှာလူ9ဦးထက်ပိုမစုဖို့ဒေသန္တရအမိန့်တွေထုတ်ပြန်ထားပါတယ်ခင်ဗျာ။